ဘင်္ဂလားပင်လယ်အော်အတွင်းမှာဖြစ်ပေါ်နေတဲ့အလွန်အားကောင်းတဲ့ဖိုင်လင်းမုန်တိုင်းဟာအနောက်မြောက်ဘက်ကိုဆက်လက်ရွေ့လျားနေပြီးတော့ဒီနေ့ညတကောင်ချိန်လောက်မှာအိန္ဒိယနိုင်ငံအော်ရိတပြည်နယ်အတွင်းကိုဝင်ရောက်နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့နေကင်းပိုင်းတိုင်းထွာချက်အရာဒီမုန်တိုင်းဟာမြန်မာပြည်ကိုဥတီမနေပေမဲ့အင်းအားပြင်းထန်တာကြောင့်ကံယိုတန်းဒေတာတွေအနေနဲ့သတိထားဖို့လိုအပ်ကြောင်းကိုလည်းထုတ်ပြန်ထားပါဗျ။အပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ရန်ကုန်ခြေဆိုင် VOA သတင်းတော်ကိုမိုးစောကပြောပြပေးပါရှင်
။ဟုတ်ကဲ့လွန်ခဲ့တဲ့ရက်တွေကဘင်္ဂလားပင်လယ်အော်အရှေ့အလယ်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့မုန်တိုင်းငယ်ဟာအခုအခါပိုင်လင်းအမြင်ရှိအားကောင်းတဲ့မုန်တိုင်းအဖြစ်ပြောင်းလဲလာပြီးဘင်္ဂလားပင်လယ်အော်အနောက်အလယ်ပိုင်းဘက်ကိုရွေ့လျားနေပါတဲ့။ပိုင်လင်းမုန်တိုင်းဟာအနောက်မြောက်ဒေသဘက်ကိုဥတီနေပြီးအိန္ဒိယနိုင်ငံဘက်ကိုဝင်ရောက်နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပါတယ်
။7နာရီခွဲတိုင်းတော်ချက်အရဆိုရင်တော့မုန်တိုင်းပိုင်နေရဆိုရင်ပသိမ်မြို့ရဲ့အနောက်တောင်ဘက်မိုင်360ခန့်အကွာဥပိုးကျွန်းမြို့ရဲ့အနောက်မြောက်ဘက်မိုင်300ခန့်အကွာပင်လယ်ပြင်မှာဗဟိုပြူနေတယ်ပေါ့လေ။အဲဒီအားလုံးကောင်းတဲ့ဆိုင်ကလုံးမုန်တိုင်းရဆိုရင်ကျွန်တော်တို့အနောက်မြောက်ဘက်ကိုဒီရရမယ်ဆိုပြီးတော့ကျွန်တော်တို့ဆက်မှတ်ထားပါတယ်။ဒီတော့တော့ကျွန်တော်တို့ဒီ numerical weather prediction အောက်ပေါ်ရောဒီအပြည်ထောင်မှုတွေသာဆက်မှတ်ချက်တွေရဒီမုန်တိုင်းအဆင်အင်ဂျင်နိုင်ငံ horizon canopy ကိုတနည်းနည်းညတကောင်နဲ့ကျွန်တော်သတင်းနည်းမနက်ပိုင်းမှာဆက်မယ်ဆိုပြီးတော့ကျွန်တော်တို့ဆက်မှတ်ထားပါတယ်
မုန်တိုင်းဟာမြန်မာပြည်ကိုဥမတီပေမဲ့ပြင်းထန်တာကြောင့်ကယုံတန်းဒေသတွေအနေနဲ့သတိထားဖို့လိုအပ်တယ်လို့လည်းဥကြုံမိုးဦးကသတိပေးပါတယ
်ကျွန်တော်တို့ဒီမုန်တိုင်းရဲ့ဘိုးချက်မှာလည်းအမြင့်ဆုံးနေတိုင်းတော့တနင်္လာရီမိုင်100နေပြီးတော့120ရှိပါတယ်မြန်မာနိုင်ငံဘက်ကမဖြတ်ပေမဲ့ဒီမုန်တိုင်းဟာတော်လေးအကောင်းတဲ့အတွက်ကြောင့်မလို့ဘူးအဲဒီမုန်တိုင်းရဲ့အခြေအနေကြောင့်မလို့ကျွန်တော်တို့ကယုံတန်းမှာလည်းဟိုညံပါရံပေါ့ဘူးတက်ပြီးပြင်ကြပြီးတော့လိုင်းချနေတော့ပေါ့လေအဲဒီမုန်တိုင်းတွေပြင်ရတယ်တနင်္လာရီမိုင်50လောက်ထိတိုင်နေပါတယ်ဒီကတော့ကျွန်တော်တို့ရခိုင်ကန်ဦးလန်းနဲ့အေရီမြို့ဝကျုံပေါ်ပါလေအဲ့ဘက်ထဲမှာမုံနဲ့အညီပြတ်ထွက်လာတဲ့ဒီနိုင်ဒီကြောင့်လို့လည်းကျွန်တော်တို့ဒီဒီမြင်းနေတိုက်ခိုက်နေတာပေါ့လေ
မုံတိုင်းနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုတော့နိုင်ငံတော်သမ္မတယုံပြည်နယ်နဲ့တိုင်းဒေသကြီးတွေကအစိုးရအဖွဲ့တွေတဘာဝဘေးအန္တရာယ်ကာကွယ်ရေးအဖွဲ့တွေမြမအတန်ပြည်နယ်နဲ့တိုင်းဒေသကြီးတွေက FM ရေဒီယိုဌာနတွေကိုပေးပို့ထားတယ်လို့ပြောပါတယ်မုန်တိုင်းအပြားခတ်နိုင်တဲ့ရခိုင်ပြည်နယ်မောင်းတော်မြို့ဘက်ကအခြေအနေကိုဒီနေ့မွန်းလွဲပိုင်းကမေးမြန်းကြည့်ရမှာတော့
ဒီမှာတော့ရခိုင်ဥရခင်နဲ့ကောက်ပါရောဘူးကိုဆာရပါရဝှီမှာတော့ကငနဲ့တတိပိတာတော့ဘာမှမရှိဘူ
းမောင်းတော်ဒေသခံတယောက်ပြောသွားတာဖြစ်ပါတယ်စစ်တွေမြို့ဘက်ကအခြေအနေကိုမေးမြန်းရမှာလဲရာသီဥတုဟာတာယာနေတယ်လို့ပြောပါတယ်အေရီတိုင်းဒေသကြီးလက်ပုတာမြို့ဘက်ကအခြေအနေကိုတော့ဒေသခံတယောက်ကအခုလိုပြောပါတယ်
မူအမမနပိုင်းနဲ့နေတာနေရင်းကြော်လေးအောင်နဲ့ခုမေပြန်တာနဲ့လေးလေးကိုခါတိုင်းနဲ့စာနေနဲ့ပို့တိုက်တာပေါ့
မိုးချိုကာလဖြစ်တဲ့မေနဲ့ဧပြီလတွေနဲ့မုန်တောင်းကာလဖြစ်တဲ့စက်တင်ဘာအောက်တိုဘာလတွေဟာအများအဖြစ်မြန်မာနိုင်ငံအတွင်းကိုမုန်တိုင်းဝင်ရောက်တတ်တဲ့ရာသီတွေဖြစ်ပါတယ်2008ခုနှစ်မေလ2ရက်နေ့က AR တိုင်းနဲ့ရန်ကုန်တိုင်းတို့ကိုဝင်ရောက်ခဲ့တဲ့ Nagis မုန်တိုင်းကြောင့်လူ3000ခွဲလောက်သေဆုံးခဲ့ရတယ်လို့2010ခုနှစ်အော်တိုဘာလ22ရက်နေ့ကရခိုင်ပြည်နယ်အတွင်းကိုဝင်ရောက်ခဲ့တဲ့ Giri မုန်တိုင်းကြောင့်လူ150လောက်သေဆုံးခဲ့ရပါတယ်